Hurricane Michael ရဲ့အနေနဲ့ကြီးမားလွန်းလာကြောင်း American တောင်ပိုင်း Florida ပြည်နယ်ကဒေသခံတွေကြိုတင်ပြင်ဆင်ထားကြဖို့မိုးလေဝသခန့်မှန်းသူတွေသတိပေးနေကြမှာပဲဒီနေ့မနက်ပိုင်းမှာမုန်တိုင်းပုံမှုအကောက်လာနေပါတယ်။ပြင်းအားဆင်လေးရှိတဲ့ Hurricane မုန်တိုင်းဟာဘော်ဒူးနေဆောင်းမှာတနအီကိုအမြင့်ဆုံးလေတိုက်နှုန်း245ကီလိုမီတာအထိရှိနေတဲ့ကြောင်း American မြို့သား Hurricane မုန်တိုင်းဌာနကပြောဆိုခဲ့တာပါ။ Hurricane Michael ဟာ Florida ပြည်နယ်နောက်မြောက်ဘက်ပန်ဟန်ဒယ်မှာအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်နေလဲချိန်ချောင်နေပါတယ်ဒီနေ့မွန်လွဲပိုင်းမုန်တိုင်းခုံးနေပိုင်းဝင်ရောက်တဲ့အချိန်ထိဆက်လက်အားကောင်းမယ်လို့ခန့်မှန်းထားတဲ့အတွက်မုန်တိုင်းတန်တဲ့အခြေအနေတွေကိုစတင်မှတ်တမ်းတင်ခဲ့တဲ့1852ခုနှစ်ခါစလို့အားကောင်းဆုံးမုန်တိုင်းတစ်ခုလည်းဖြစ်လာနိုင်ပါတယ်ဒီနေ့စောပိုင်းမုန်တိုင်းအဖျားစတင်ရိုက်ခတ်ခဲ့တဲ့ပန်ဟန်ဒယ်မှာတော့မိုးသီးထန်စွာရွာသွန်းခဲ့ပြီးမုန်တိုင်းပုံချက်ကတော့မွန်လွဲပိုင်းလောက်မှာခုံးနေပိုင်းဝင်ရောက်လာမှာပါမုန်တိုင်းကခုံးနေပိုင်းဝင်ငယ်မက္ကဆီကိုပင်လယ်ကွေတွေကနှွေးထည့်တဲ့ပင်လယ်ပြင်မှာပုံမအားကောင်းလာလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။မွန်တိုင်းကျောက်လေပြင်းတွေနဲ့တချို့နေရာတွေမှာ6မီတာလောက်ထိလှိုင်းကြီးနိုင်တဲ့အန္တရာယ်ရှိနေကြောင်းလည်းသတိပေးထားပါတယ်။ရှီလာမဲရေတွေအတွင်း Florida, Alabama နဲ့ Georgia ပြည်နယ်နေရာတော်များမှာမိုးရေကြီး10စင်တီမီတာကနေ20စင်တီမီတာလောက်ထိရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားတာပါ။ကယ်ရိုနီဒေသကလူတွေဘေးလွတ်ရာရွှေ့ပြောင်းကြဖို့နဲ့မွန်တိုင်းဝင်ရောက်ချိန်မှာလုံလုံချုံချုံနေထိုင်ဖို့လည်း Florida ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကမနေ့မနေ့နောက်ပိုင်းနဲ့ဒီနေ့စောပိုင်းထိ Twitter လူမှုကွန်ရက်ကနေတောက်လျှောက်သတိပေးနေပါတယ်။မုန်တိုင်းဟာကုန်းတွင်းပိုင်းဝင်ရောက်လာတော့မှဖြစ်တာကြောင့်ဒီနေ့ညနဲ့မနေ့ပိုင်းထိသတိရှိရှိနေထိုင်မှု Florida ဒေသခံတွေကိုအုတ်ချွေရေးမှုကတိုက်တွန်းထားတာပါ။ပြန်လည်ထူထောင်ရေးအတွက်အကူအညီပေးဖို့ဘိုးဆိုးရဲ့အရေးပေါ်အကူအညီပေးရေးတာဝန်ရှိသူတွေအသိရှိနေတဲ့အကြောင်းလဲသမ္မတ Donald Trump ကပြောဆိုထားပါတယ်။